ထိုင်းမြန်မာနယ်စပ်ကင်းပြည်နယ်မြောက်ရီခရိုင်တဲကမြစ်တာလင်းမြိုင်နယ်မဲထော့တလီနေရာကြားမှာစစ်ကောင်စီတပ်နဲ့ KNLA PDF ပူးပေါင်းတပ်တွေဒီနေ့ဒီဇင်ဘာ19ရက်နေ့နေ့လယ်ကစပြီးတော့တိုက်ပွဲပြင်းထန်နေပါတယ်စစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်ဒေသခံတွေခိုးလုံနေတဲ့မြန်မာဖုံးတော်ကြီးအကြောင်းတစ်ကြောင်းပေါ်ကိုလက်နက်ကြီးကြီးကြောက်ပြီးတော့အသက်60အရွယ်စစ်ဘေးရှောင်တဦးဒဏ်ရာပြင်းထန်စွာရခဲ့တယ်လို့ပူးပေါင်းတပ်ဖွဲ့တွေဘက်ကဆိုပါတယ်ဒီသတင်းအပြည့်စုံကိုတော့ VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ကရင်ပြည်နယ်လေးကေကော်မြို့တက်ထဲကလွှတ်တော်အမှန်တဦးအပါအဝင်တက်ကြွလှုပ်ရှားသူတွေကိုစစ်ကောင်စီတပ်တွေကလာရောက်ဖမ်းဆီးတာတွေလုပ်ခဲ့ပြီးတဲ့နောက်ကရင်ပြည်နယ်အတွင်း KNU တပ်တွေဖြစ်တဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA ကရင်အမျိုးသားကာကွယ်ရေးတပ် KNDO နဲ့ကရင်ပြည်နယ်အတွင်းကပြည်သူ့ကာကွယ်ရေးတပ် PDF စတဲ့ပူးပေါင်းတပ်ဖွဲ့တွေဟာစစ်ကောင်စီတပ်တွေနဲ့ဒီဇင်ဘာလ15ရက်နေ့ကစပြီးတိုက်ပွဲတွေဖြစ်ခဲ့ပါတယ်။လေးကေကော်မြို့တဲ့အပြင်အနီးအနားကမဲထော်တလေးနေရာကိုတပ်ဆွဲနေရာယူလာတဲ့စစ်ကောင်စီတပ်တွေကိုပူးပေါင်းတပ်ဖွဲ့တွေကထိုးစစ်ဆင်တိုက်ခိုက်မှုတွေဆက်လုပ်လာပါတယ်။ဒီဇင်ဘာလ19ရက်နေ့တိုက်ပွဲမှာတော့နှစ်ဖက်ပစ်ခတ်မှုတွေပြင်းပြင်းထန်ထန်ဖြစ်နေတယ်လို့လည်းဆိုပါတယ်။ဒီကနေ့မှာတော့စစ်ကောင်စီဘက်ကနေပစ်လိုက်တဲ့လက်နက်ကြီးကြီးကမြန်မာဖုံးတော်ကြီးအကြောင်းကိုကြားခဲ့ပြီးဖုံးကြီးအကြောင်းမှာခိုလုံနေတဲ့ဒေသခံစစ်ဘေးရှောင်တဦးကိုထိမှန်သွားလို့ဒဏ်ရာပြင်းထန်စွာရခဲ့တယ်ဆိုပြီးမက်ဒီကယ်တီးမှတာဝန်ယူထားတဲ့ပူးပေါင်းတပ်ဖွဲ့ဝင်တဦးကပြောပြပါတယ
်။အမလောလောဆယ်ဒီနေ့အချိန်မှာတော့အခုဟိုဘက်မြင့်တော်လေးနဲ့ခုံဘက်ကိုကျွန်တော်တို့ဘက်အတက်ပြင်းနေ။ဟုတ
်ကဲ
့။အရင်ဆုံးဟိုကျွန်တော်တို့ဒီဘက်နေထားဆိုလေးကကောပြီးသွားရင်ဗတ်ကြီးကလောပြီးသွားရင်မက်ထော်ကလေးအဲ့တော့လေးကြော်တော့မှအိုင်းမြတာလည်းညာအဲ့ဒါတော့မြောက်ရီနဲ့အရန်ကတ်သွားပြီးမှအဲ့နေရာကိုအခုကျွန်တော်တို့ဒီရေးရောဘက်ကအပေါ်လုံးပေါင်းပြီးရထားတဲ့အင်းပုံစံမျိုးနေတာ။ဒါအခုကြံနေတဲ့နေရာကအတွင်းမှာတော့စက်တိုက်ပြည့်နေအမြင်မနာဘူး။ဒီဘက်ပြည့်တဲ့အမြင်ဆိုင်ညာဒီဖုံးညောင်းကိုမြန်မာဖုံးညောင်းအောင်ကြားလို့ဒီဟာဒီသူတို့ဒေတာလန်တယောက်တော့တန်ရာရထားတယ်မှာ။ဟောဒီခုနအသေးအံပြေးပြီးစေထုတ်။အသက်60ရှိပြီတော့ဟုတ်ပဲအမျိုးသား
လက်ရှိအချိန်ထိမြောက်ရီမြို့တောင်ဘက်မှာရှိတဲ့လေးကေကော်မြို့တဲ့အနီးမြစ်တာလေးမြိုင်နဲ့မဲထော်တလေးဆိုတဲ့နေရာကြားမှာတိုက်ပွဲတွေပြင်းထန်နေတာပါလေးကေကော်မြို့တဲ့နေရာကိုစစ်ကောင်စီတပ်တွေဆုတ်ခွာသွားပြီးပူးပေါင်းတပ်ဖွဲ့တွေထိန်းချုပ်ထားပေမဲ့မြစ်တာလေးမြိုင်နဲ့ကြောက်လုံးကြီးနေရာကနေစစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့ပစ်နေတဲ့အတွက်ဒေသခံတွေကနေရာပြန်လို့မရသေးပါဘူးဒီကနေ့မှာပဲစစ်ဘေးရှောင်တွေကတူပြင်းထန်စွာထိခိုက်ဒဏ်ရာရခဲ့ပါတယ်စစ်ကောင်စီတပ်တွေဘက်ကနေကြားသောတပ်BGF တွေကပူပေါင်းပြီးတိုက်နေတယ်လို့ဒီဘက်မှာလည်းကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေပူပေါင်းတိုက်နေကြပါတယ်။ကရင်ပြည်နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကတော့ပြည်နယ်တစ်ခုလုံးအတိုင်းအတာနဲ့တိုက်ပွဲလုပ်တော့မှာဖြစ်ကြောင်းမနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။တိုက်ပွဲတွေဇက်တိုက်ဖြစ်တော့မှာမို့ဖအံကော့ကရိတ်မြဝတီအာရှလမ်းမကြီးနဲ့ဖအံကော့ကရိတ်ကြာရင်စိတ်ကြီးဖျားသုံးစုလမ်းအထိပြည်သူတွေစိတ်ရဲတရီနဲ့တွာလာကြဖို့ထုတ်ပြန်ထားပါတယ်။ကရင်ပြည်နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဟာစစ်ကောင်စီကအာဏာသိမ်းလိုက်ပြီးကတည်းကစတင်ဖွဲ့စည်းထားတာဖြစ်ပြီး NCA တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲစေးရေးသဘောတူစာချုပ်လက်မှတ်ထိုးထားတဲ့ KNU နယ်မြေထဲမှာ CA လှုပ်ရှားမှုတွေမလုပ်ခဲ့ပါဘူး။အခုအခါမှာတော့လေးကေကော်ဖြစ်စဉ်ကြောင့် KNU လက်အောက်ခံကရင်မျိုးသားလွတ်မြောက်ရေးတပ်တွေနဲ့အတူကရင်ပြည်နယ်အတွင်းမှာပူးပေါင်းတိုက်နေတာဖြစ်ပါတယ်။အခုချိန်ထိတော့ဒီကနေ့တိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူးရှင်။